ီးခဲ့တဲ့ February 23ရက်နေ့မတိုင်မီတရက်နှစ်ရက်အလိုကပဲအင်တာနက်လူမှုကွန်ရက်ကနေသတင်းတစ်ခုတက်လာပါတယ်။မန္တလေးမဟာအောင်မြေမြို့နယ်မနောရမဥယျာဉ်အတွင်းမှာရှိနေတဲ့ဗိုလ်ချုပ်ဆန်းမြင်းစီကျေးရုပ်ဝင်းကျင်ကခြုံနွယ်ပိတ်ပေါင်းအမှိုက်တွေရှင်းလင်းပြီးကျေးရုပ်ဝင်းကျင်မှာမီးတွေထွန်းညှိပေးမယ်။အောက်ခံအုတ်ခုံကကြွေပြားတွေနဲ့ကွာတာတွေပြန်ကပ်ကျေးချော့အယောင်တင်ပေးမယ်။ကျေးရုပ်ကြီးကိုလည်းအယောင်တင်ပေးမယ်လို့သက်ဆိုင်ရာစီဝင်သားရေးဌာနကသတင်းပေးတယ်ဆိုပြီးမျှဝေလိုက်တာပါ။အဲ့ဒီတင်ရင်အောက်ကနေမှတ်ချက်တွေပေးကြတော့အများစုကဝမ်းမြောက်ဝမ်းသာဖြစ်ကြတယ်။ကျေးဇူးတင်ရတယ်။တကယ်တော့မန္တလေးမှာရှိတဲ့ဗိုလ်ချုပ်ဆန်းမြင်းစီကျေးရုပ်ဟာပြောရမယ်ဆိုရင်အဓိကအချက်နှစ်ချက်ရှိပါတယ်။နံပါတ်1အချက်ကမန္တလေးကမြန်မာမှုပန်းစင်မျိုးနဲ့ပတ်သက်ပြီးဒီကနေ့ထက်တိုင်အထင်ရှားဖြစ်ထွန်းတည်ရှိနေတဲ့မြို့ဖြစ်တယ်။ဒီပညာရပ်တွေဟာမြန်မာတို့ရဲ့တမိုင်းခေတ်အဆက်ဆက်နဲ့အတူရတနာဘုံခေတ်ထိအစဉ်အဆက်ထိမ့်သိမ်းခဲ့ကြရာကရရှိလာတဲ့အသီးအပွင့်လည်းဖြစ်ပါတယ်။မန္တလေးမှာဒီပညာတွေဖြစ်ထွန်းမှုဟာခါမပြတ်ခဲ့ပါဘူး။အထူးသဖြင့်ကျေးသွန်းလုပ်ငန်းနဲ့ပတ်သက်ပြီးကျေးသွန်းနာရောကျေးခတ်တာရောမန္တလေးမှာအထင်ကရရှိစေဖြစ်ပါတယ်။ဘုရားဆင်တူအမျိုးမျိုးခေါင်းလောင်းကျေးစည်းစားတဲ့ကျေးသွန်းခြင်းအတက်ရောမောင်းကျေးနောင်လကွင်းစားတဲ့ကျေးခတ်တဲ့အတက်ရောဒီနေ့အထိခိုင်မာစေဖြစ်တယ်။ကျေးသွန်းလုပ်ငန်းမှာမီယိုဖလာရဘုရားဆင်တူတော်တွေကိုပုံတော်အမျိုးမျိုးညံတော်အစားစားလက်ရမြောက်စွာသွန်းလုံနိုင်ခဲ့တယ်လို့ကမ္ဘာတတိယအကြီးဆုံးမင်းကွန်ခေါင်းလောင်းကြီးလိုအမရပူရခိရဲ့ကျေးသွန်းအတက်ပညာကိုလည်းဒီဘက်ခေတ်မန္တလေးမှာမဟာမုနိဘုရားကြီးအောင်ကျော်ဒေဝအောင်ကျော်စရာနတ်ယုတ်ကြီးနှစ်ယုတ်နဲ့ဂျေးစီကြီးတွေမောင်းကြီးတွေတွန်းလုံမှုအထိအမွေဆက်ခံခဲ့ကြတယ်။ဒီအမှုပညာလုပ်ငန်းတွေနဲ့တစ်ဆက်တစ်ဆက်ထဲပုံလူယုတ်ထုဂျေးသွင်းခြင်းကိုလည်းမန္တလေးတံပဝရီရောက်ွက်ကအစဉ်အဆက်လုပ်ကင်နေစေဖြစ်ပါတယ်။မဟာမုနိရုပ်ရှင်တော်မြတ်ကြီးကိုအမရပူရကိုပင့်ဆောင်ခဲ့တဲ့ဘိုးတော်ဘုရားရဲ့အိမ်ရှိဇံရွှေတော်မင်းသားယုတ်ထုကအစဒနုဗျူကမဟာဗန္ဓုလဂျေးသွန်းယုတ်ထုအလဲ1980ဝန်းကျင်ကာလမြို့ကြီးဒေါ်တော်များများမှာစိုက်ထူခဲ့တဲ့ဗိုလ်ချုပ်အောင်ဆန်းဂျေးယုတ်တုတွေကိုလည်းတမဝရီဂျေးသွန်းပညာရှင်တွေရဲ့ဘိုးဘွားအဆက်အနွယ်မှသည်ဒီနေ့သားစဉ်မြေးဆက်လက်ဆင့်ကမ်းခဲ့တဲ့ပညာရှင်တွေကသုံးလုပ်ခဲ့ကြတာပါ။ဒါကြောင့်နံပါတ်1အနေနဲ့ပြောရရင်ဂျေးသွန်းယုတ်ထုလုပ်ငန်းအမှုပညာမြောက်စွာဆောင်ရွက်နိုင်ခဲ့တဲ့မန္တလေးအဖြစ်ဝန်းဝင်ကြွားကြဂုဏ်ယူကောင်းမော့ကြွားဝါရပါမယ်။နံပါတ်2အနေနဲ့ပြောရရင်အဲ့ဒီလိုသူများအတွက်လက်ရမြောက်ကျေးသွန်းရုပ်ထုတွေအမြောက်များပြုလုပ်ပေးခဲ့ရတဲ့မန္တလေးမှာတော့အမျိုးသားရေးလက္ခဏာဖြစ်တဲ့ဗိုလ်ချုပ်အောင်ဆန်းကျေးရုပ်ထုထဲထဲဝါဝါမရှိခဲ့ပါဘူး။ဒါကြောင့်1980ကျော်ကာလမှာပဲဒေါ်လန်ရေးစစ်ပြန်ရဲဘော်ဟောင်းကြီးတွေဒေါ်လန်ရေးတိုက်ပွဲဝင်တခင်တခင်မာကြီးတွေစုဝေးပြီးမန္တလေးမှာခံညာထဲဝါတဲ့ဗိုလ်ချုပ်အောင်ဆန်းမြင်းစီကျေးရုပ်ထုကြီးတခုတွန်းလုပ်ပြီးမြို့ရဲ့ဘုံမူနဲ့တန်နေရာမှန်တခုမှာဂုံယူဝင်ကြွားစွာစိုက်ထူဖို့စီဝေဆုံးမြတ်ခဲ့ကြတယ်။ဒါကြောင့်လဲဗိုလ်ချုပ်အောင်ဆန်းမြင်းစီကျေးရုပ်အတွက်ပုံစံငယ်နမူနာရုပ်ထုပြီးကော်မတီထံတင်ပြရွေးချယ်ခံနိုင်မှုပညာရှင်တွေဖိတ်ခေါ်ခြင်းနဲ့အတူကျေးတွေလည်းအလှခံခဲ့ပါတယ်။ပညာရှင်တွေကကျေးရုပ်ပုံစံငယ်တွေအားတည်းသောထုလုပ်ပြီးအရွေးချယ်ခံကြတယ်။အဲ့ဒီကာလဗိုလ်ချုပ်အောင်ဆန်းအပါအဝင်နိုင်ငံကုံဆောင်ပုဂ္ဂိုလ်ကြီးများရဲ့ကြေးရုပ်ထုတွေတင်းလို့ရင်လွယ်လင်းတကူတော့မရပါဘူး။တနင်္ဂနွေလုံးအတိုင်းတာနဲ့ပညာရှင်အသီးသီးပါဝင်တဲ့စီးစီရေးကော်မတီကအချိုးအစားတမိုင်းကြောင်ဂုံဒရပ်ပိုင်းဆိုင်ရာအထိစီစစ်ပါတယ်။မန္တလေးကဗိုလ်ချုပ်အောင်ဆန်းမြင်းစီကြေးရုပ်ထုကြီးအတွက်ကော်မတီအသီးသီးကရွေးချယ်စီစစ်ပြီးပုံစံငယ်ကိုအတည်ပြုနိုင်ခဲ့တယ်။ကြေးရုပ်ထုထားရှိဖို့အတွက်မန်းရပြေကွင်းအပါအဝင်မြို့ရဲ့အထင်ကြီးနေရာတွေကိုရွေးချယ်ခဲ့တယ်။ကျေးဥထူကြီးကိုတံပဝရိယကကျေးသွန်းပညာရှင်ဥမြတောင်းကသွန်းလုပ်ခွင့်ရခဲ့တယ်။ဥမြတောင်းရဲ့ကျေးသွန်းအလုပ်ယုံကြီးမှာဖျောင်းယုတ်ထုကိုပဲထုလုပ်ပြီးခဲ့ပါပြီ။ဒါပေမဲ့အကြောင်းကြောင်းသောအကြောင်းကြောင်းတွေကြောင့်ဒီကျေးဥကြီးလက်ဆက်မတတ်နိုင်ခဲ့ပါဘူး။လက်ဆက်မတတ်နိုင်ယုံမကလက်ဆက်ပါပျောက်သွားခဲ့ရပါတယ်။ဒီလိုနဲ့1990ဝန်းကျင်ကာလမှာစောစောကပြောခဲ့တဲ့အချက်နှစ်ချက်ကိုတပြိုင်နက်အကောင့်ထဲပေါ်နိုင်မဲ့အခွင့်အရေးတခုရရှိခဲ့ပါတယ်။ဒါကြောင့်တံပဝရိယကကျေးသွန်းပညာရှင်ဦးဝင်းမောင်ကွယ်လွန်းနဲ့လက်ရှိမြန်မာမှုပညာရှင်တံပဝရိဦးဝင်းမောင်တို့ပူးပေါင်းပြီးအလျား15ပေအနံ3ပေအမြင့်14ပေရှိတဲ့ဗိုလ်ချုပ်အောင်ဆန်းမြင်းစီကျေးရုပ်ထုကြီးကိုအောင်မြင်စွာသွန်းလောင်းနိုင်ခဲ့ပြီးမြို့ရဲ့အထင်ကရနေရာဖြစ်တဲ့လမ်း80နဲ့အာဇာနီလမ်းတောင်အနောက်တောင်ကျုံတောင်ကျုံအတွင်းမှာအချင်း26ပေအမြင့်9ပေ3လက်မှရှိတဲ့ငါးမြောင်ကျဲကွန်ကရစ်အုပ်ခုံကြီးပေါ်မှာနမ်းမျိုးပဲမျက်နှာမူပြီး1992ခုဇန်နဝါရီ4ရက်လွတ်လပ်ရေးနေ့မှာအောင်မြင်စွာဖွင့်လှစ်နိုင်ခဲ့ပါတယ်။ဒီနောက်1994ခုမန္တလေးကျုံပြန်လည်တူးဖို့တိဆောက်ရေးစီမံကိန်းအကြောင်းပြချက်နဲ့အနောက်တောင်ကျုံတောင်ကဗိုလ်ချုပ်အောင်ဆန်းမြင်းစီကျေးရုပ်ထုကြီးလဲအဲ့ဒီကာလဗိုလ်ချုပ်အောင်ဆန်းအကြောင်းလေးသံမြမဟာရအောင်တင်းကျပ်နှိကုတ်မှုနဲ့အတူဖယ်ရှားဖျောက်ဖျက်ခံလိုက်ရပါတယ်။ထုံစံအတိုင်းပရိသတ်တဲဦးဆံမန်ရဲ့ရွှေဖော်လုံးနဲ့ဆုံးမလိုက်ပါဆိုတဲ့အမိန်ကိုလက်သုံးတော်ဘကွက်သားတွေကဝင်းရင်တုံနဲ့အသေးရိုက်တက်လိုက်ကြတဲ့ပုံစံပါပဲမန္တလေးကဗိုလ်ချုပ်အောင်ဆန်းမြင်းစီကျေးရုပ်ထုဖယ်ရှားဖျောက်ဖျက်ခံရခြင်းကိစ္စကစစ်အာဏာရှင်စနစ်ဆိုးရဲ့ထင်ရှားဆုံးပြယုတ်တစ်ခုပါပဲ လာအတော်ချာနှစ်ကာလတိုင်းမှမှအဲ့ဒီကာလလူကြီးတိတ်ကြောင်ကြတဲ့မနောယမန်ဥယင်ဆိုရာရဲ့အစွန်အဖျားချုံပုတ်ကြမှာထောင်မတ်ဖြစ်ယုံအုတ်ခုံပေါ်မှာပဲဘူကြောင့်ဆန်ကြေးရုပ်ထုကို62လမ်းပေါ်ဖြတ်သွားဖြတ်လာတွေကမြင်တွေ့ခွင့်ရခဲ့တာပါအဲ့ဒီကာလဘယ်အာဏာပိုင်ကမှလက်ရှိနေရာကိုဘူကြောင့်ဆန်မြင်းစည်းကြေးရုပ်ပြောင်းရွှေ့ထားတယ်ဆိုတာမထုတ်ပြန်မကြေညာရဲပါဘူးဖြစ်နိုင်ရင်အရေးကြုံအစဖြောက်ဖြောက်ဖြစ်ပြစ်ချင်ရတာပေါ့ဒါပေမဲ့ဒီနေ့လက်ရှိဘူကြောင့်ဆန်မြင်းစည်းကြေးရုပ်ရောက်နေတဲ့နေရာဟာအမိုက်ပုံဆွန့်ပစ်ခံရတဲ့နေရာအခုပွင်လင်းလူအဖွဲ့စည်းကာလရောက်မှမတက်တာလို့ခြုံလေးရှင်ဆေးလေးတုပ်မီလေးထွန်းပေးတာကိုလက်ခမောင်းခတ်ပြီးဂုံယူကျေးဇူးတင်စရာတော့မဟုတ်ပေဘူးပေါ့အမှုပညာအရာရောတမိုင်းကြောင်းအရာရောပြောခဲ့တဲ့အချက်နှစ်ချက်နဲ့လာချင်းကောင်းခဲ့တဲ့မန္တလေးကဘုကြောင့်အဆန်မြင်းစီကျေးရုပ်ဟာဘူမိနဲ့တန်နေရာမှန်ကိုရောက်မှသာစိတ်ရင်းစေနာကောင်းကိုတက်တည်ပြရာရောက်ပါလိမ့်မယ်ဒါကြောင့်မနောယမန်ဥယင်အမိုက်ပုံကြီးတွေကဘုကြောင့်အဆန်မြင်းစီကျေးရုပ်ထုကြီးကိုအမိုက်ရှင်းယုံမီလေးထွန်းပေယုံအယောင်လေးတင်ပေးယုံနဲ့တော့မန္တလေးမြို့လူတို့ကကျေနပ်နိုင်မယ်မဟုတ်ပါဘူးမူလနေရာအနောက်တောင်ကျုံတောင်ဖြစ်စေဒါမှမဟုတ်မန္တလေးရဲ့တကယ့်ကိုလိုအပ်တဲ့လူမှုစုဝေးရာရင်းမြင်ရေးဥထိပ်မှာဖြစ်စေဒါမှမဟုတ်မြို့လေကောင်အထင်ကြီးနေရာမှာဖြစ်စေဂုံတရက်နဲ့လျော်ညီတဲ့နေရာမှာသာဂုံတရေရှိရှိခန့်ခန့်ညာညာပြောင်းရွှေ့စိုက်ထူမှသာမြို့လူတို့ရဲ့ဆန္ဒအမှန်ကိုအကောင်အထည်ဖော်ပေးရရောက်မှာပေါ့နှလုံးစိတ်ဝင်အေးချမ်းကြပါလေကျွန်တော်ဆုနှက်ပါ